မတ်စုမြတ်မောင်ပြောပြသွားတာပါအခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါကချင်ပြည်နယ်မန်စီမြို့အတွင်းကစစ်တပ်ကန့်တက်နေမြေအတွင်းမှာမလ၈ရက်နေ့ကတွေ့ရှိခဲ့တဲ့တည်ဆုံးနေတဲ့ကချင်စစ်ရှောင်ဒုက္ခသည်မျိုးရဲ့အမှုကိုစပြီးတော့စုံစမ်းစစ်ဆေးနေပြီးမျက်မြင်တက်တည်နှစ်ဦးကိုလည်းမနေ့ကစစ်ဆေးခဲ့တယ်လို့ဆိုပါတယ်တည်ဆုံးသူနှစ်ဦးကဥကောင်းကိုတနက်နေ့ပစ်တက်ခံရတယ်လို့ယူဆရတဲ့အကြောင်းအဲ့ဒီမှုကိုအစအဆုံးလိုက်ပါကူညီနေတဲ့သူတူကပြောပါတယ်အသေးစိတ်ကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကပြောပြပါလိမ့်မယ်
ကချင်စစ်ရှောင်ဒုက္ခသည်ဦးဖော်ခန်းရုံနဲ့ဦးအင်ခွန်နော်စန်းကဒေါ်ကျန်နော်စန်းတို့နှစ်ဦးအသက်ခံရတဲ့အမှုကိုစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ကြောင်းမန်စီမြို့နယ်စခန်းမှုဦးမျိုးတန်းကပြောပါတယ
်အမှုကတော့ပန်းနံပါတ်9ပေါ့ဗျာပုံမှန်3တင်နေဖွင့်လာဟုတ်ကဲ့ဦးမစစ်မရှိပါသေးဘူးသူတို့ကားစုတွေပါရေးစီပြီးတော့အဖြေထွက်လာပါဘူးသူကကျတော့လမ်းပြောပါမယ်
စုံလန်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တောင်းရှိသူတွေကအသေးစိတ်ထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့လည်းလွန်ခဲ့တဲ့နှစ်ရက်ကစလို့အမှုသက်သက်ဆိုင်တဲ့သူတွေကိုစတင်စစ်ဆေးနေပြီဖြစ်ကြောင်းမိသားစုနဲ့နှိစက်သူတဦးဖြစ်သလိုဒီအမှုကိုအစအဆုံးကူညီဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတဦးကပြောပါရယ်မျက်မြင်သက်သေတွေကိုဆက်မှတ်စစ်ဆေးဖို့ရှိနေတယ်လို့ကူညီဆောင်ရွက်ပေးနေသူကဆက်ပြောပါရယ
်ကျွန်တော်တို့အဲ့ဒီမှာအဖမ်းခံရတဲ့အချိန်မှာမျက်မြင်သက်သေနေရောက်ပေါ့သူတို့နေရောက်ကိုမနေ့ကဆစ်ပြီးသွားပြီပေါ့ဒီနေ့ကြားတဲ့ခါကျတော့အဲ့ဒီအခုညနေ3နာရီကျော်3နာရီခွဲမှာပေါ့ဒီနေ့ရောစကမှုတို့သူတို့ဆယ်တန်းစောင်းသူတို့အဲ့ဒီဟာရှိရဲဆိုတော့3နာရီခွဲမှာကျွန်တော်တို့ပြန်ချိန်ထားတယ်အဲ့ဒီဟာကျတော့သူတို့ခပရာယံပေါ့အခုအသက်ခံရတဲ့ဂျေးရွာပေါ့နော်အဲ့ဒီဟာဟိုအုပ်ချုပ်ရေးမှုတွေကိုသူတို့ပြန်ပြီးမှခေါ်ရတာရှိရဲပြသူတို့နေရောက်လာမယ်ပေါ့နော်
သူတို့တိတ်ဆုံးရတဲ့အကြောင်းရင်းကတော့ဆရာအောင်စစ်ဆေးချက်ထွက်လာမှာပဲအတည်ပြုနိုင်လိမ့်မယ်လို့စကမှုဦးမျိုးတန်းကပြောပါတယ်ဒါပေမဲ့အလောင်းတွေကိုတူဖို့ရနေရာမှာကိုရိုင်းလိုက်ပါဆောင်ရွက်ပေးသူကတော့ဗဇက်မှာတန်တန်နဲ့ပြစ်ခတ်ထားရတယ်လို့ယူဆအကြောင်းပြောပါရယ
်ကျွန်တော်တို့ကိုရိုင်းအမှားသွားခဲ့တယ်သွားဖော်တဲ့နေရာမှာကျွန်တော်တို့ကိုရိုင်းမြင်ခဲ့တယ်အခုလောလောဆယ်ဆရာဝန်စစ်ချက်ကတော့တရားရုံးရောက်မှသူထွက်လိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့တတိချယုံကြည်လို့ရတာကတော့ဒီဗဇက်မှာဒီတနတ်ကိုသိပြီးမှပြစ်လိုက်တဲ့ပုံစံဖြစ်တယ်ဆိုတော့ဘာကြောင့်လဲဆိုတော့နောက်ကအုံနောက်တွေဦးကောင်းခုနဲ့အကောင်လုံးကပွင့်ထွက်သွားတာဗျဟုတ
်မျက်မြင်သက်သေကြီးရဲ့ပြောဆိုချက်အရဒီနှစ်ဦးကဖမ်းဆီးထိန်းသိမ်းခံရရဲ့ဇန်နဝါရီလ31ရက်မှာပဲအသက်ခံလိုက်ရတယ်လို့ယူဆအကြောင်းလဲသူကပြောပါတယ်သူတို့နှစ်ဦးပြောက်သွားတဲ့အချိန်ကစလို့မိသားစုဝင်တွေအနေနဲ့အချိန်ချင်းလိုက်ရှာခဲ့ပေမဲ့မတွေ့နိုင်ပဲဖြစ်ရကနောက်ဆုံးမှသူတို့ကိုမြှုပ်ထားတဲ့နေရာကိုကွက်ပြီးကန့်သတ်နေမိဖြစ်သတ်မှတ်ထားတဲ့တတော်တွေမှာအလောင်းကိုတွေ့ခဲ့ရတာလို့ဆိုပါတယ
်မိသားစုဝင်တွေအနေနဲ့ဖေဖော်ဝါရီလမှာတချိန်တွက်ရှာတယ်ဒါပေမဲ့အဲ့ဒီအချိန်မှာတွက်ရှာတဲ့ကကြတော့လူ10ယောက်နဲ့သူတို့တွက်ရှာတယ်အမေမရှယ်လောထုတ်ထားတဲ့ဂျာကနေသူတို့စွန့်စားပြီးမှရှာတဲ့ကတော့အဲဒီချိန်တော့တော့အလောင်းကိုမတွေးခဲ့ဘူးပေါ့သူတို့ပြန်လာတယ်တရက်ဟိုနိုင်ကြီးပိုင်းလေးပဲကြာတယ်ပေါ့ဒါပေမဲ့ဒီမတ်လ10ရက်နေ့မှာကျတော့သူတို့အယောက်24ယောက်နဲ့သူတို့တွက်ရှာတယ်တွက်ရှာတဲ့ကတော့ခုမှသူတို့ဒီနည်းနည်းအချိန်ယူမှပါပြီးမီတာစုသူတို့အခုဒီဆုံးသွားတဲ့မီတာစုဝင်တွေပဲသူတို့တွက်ရှာကြတယ်ဆိုမျိုးအတိုင်းဝိုင်းတွေပေါ့ဘလောက်ပဲဟိုမရှယ်လောထုတ်ထားတယ်ပဲပြောပြောတာဟိုတစုံတစ်ခုတေဝါပြီဆုံးလည်းတေဝါပြီပေါ့နော်ဟိုတစုံတစ်ခုတော့ဟိုစက်ကြတော့တာဖြည့်ရမယ်ဆိုမှအဲ့နေရာတော့သူတို့အချိန်ယူမှရှာတယ်ဆိုတော့ကျွန်တော်မတ်လ17နာရီ6ရက်နေ့17နာရီကြော်ကြော်လေးမှသူတို့ဒီအလောင်းကိုတွေ့တယ်ပေါ့ဟုတ်
တေဆုံးသူဥဖော်ခန်းရုံနဲ့ဦးအင်ခွန်နော်စန်းတို့နှစ်ဦးပျောက်ဆုံးသွားပြီး38ရက်ကြာမှသူတို့ရဲ့ရုပ်လောင်းတွေကိုမိသားစုဝင်တွေကတွေ့ရှိခဲ့ရာဖြစ်ပါရဲ့ခင်ဗျာ